ယူကရိန်းကျူးကျော်စစ်အတွင်းရုရှားတပ်ဖွဲ့တွေကျူးလွန်တယ်လို့ဆွဆွဲထားတဲ့နိုင်ငံတကာလူသားချင်းစာနာမှုနဲ့လူ့ခွင့်ရေးဆိုင်ရာဥပဒေချိုးဖောက်မှုအများပြားဟာစစ်ရာဇဝတ်မှုမြောက်နိုင်ကြောင်းယူကရိန်းနိုင်ငံတွင်းကကုလသမဂ္ဂစောင့်ကြည့်ရေးအဖွဲ့တစ်ခုကပြောပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်စခဲ့တဲ့ပြီးခဲ့တဲ့86ရက်တာအတွင်းရာနှစ်ချီတဲ့ချိုးဖောက်မှုတွေကိုကုလသမဂ္ဂအဖွဲ့ကမှတ်တမ်းပြုစုထားတာပါ။အခုတက်တဲ့အထောက်အထားစူးစိချက်ဟာဆိုရင်အဲ့ဒီကာလအတွင်းရက်ဆက်ချမ်းချုပ်တဲ့ကျူးလွန်မှုအတိုင်းအတာကိုမချုံငုံမိသေးဘူးလို့ကုလသမဂ္ဂလူ့အခွင့်အရေးစောင့်ကြည့်ရေးမစ်ရှင်အကြီးအကဲမာတီတာဘော့ကနာကပြောပါတယ်
We documented some cases where Russian armed forces
Russia လက်နက်ကိုင်တပ်ဖွဲ့တွေကအရက်သားတွေကိုဖမ်းဆီးတာတချို့ကိုလည်းမှတ်တမ်းပြုစုထားပါတယ်အများစုကတော့လူငယ်အမျိုးသားတွေဖြစ်ပြီးသူတို့ကိုဘယ်လာရုစ်ကနေရုရှားကိုပို့စစ်ကြောရေးထိမ့်သိမ်းရေးစခန်းတွေမှာချုပ်နှောင်ထားကြောင်းကုလသမဂ္ဂလူ့ခွင့်ရေးစောင့်ကြည့်ရေးမစ်ရှင်အကြီးအကဲမာတီတာဘော့ကနာကပြောဆိုခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးထုတ်ပြန်ချက်တွေမှာတော့အရက်သားတေဆုံးမှု 9,000 ကျော်ရှိပြီးအဲ့ဒီထဲမှာတပ်ဖြတ်ခံရမှု 3,390 ဦးပါဝင်ပါတယ်။အမှန်တကယ်အရေးအတွက်ကဒီထက်များနိုင်တယ်လို့လည်းဘော့ကနာကပြောပါတယ်။